ဟုတ်ကဲ့ဒေါက်တာဘူတို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီအားတက်ခိုင်ဖွံ့ဖြိုးရေးပါတီ USDP နဲ့မဟာမိတ်အဖြစ်ကနေရက်ဆဲတော့မယ်ဆိုတဲ့သတင်းတွေ့ရပါတယ်ဟိုဘလို့ကြောက်ပါလဲရှင်ဟိုဘာကြောင့်လို့ဒေါက်တာဘူပြောနိုင်မလဲရှင်
အော်ကျမတို့ကသူတို့နဲ့လက်တွဲပြီးမှပြည်သူအချို့အတွက်ဆောင်ရွက်သွားမယ်ဆိုမှလက်တွဲခဲ့ခြင်းဖြစ်ပါတယ်အဲ့တော့ဒီခင်ကာလာကကျမတို့ပါတီကလွတ်တော်တဲ့ရောက်တဲ့ဥယျာဉ်လည်းနေပါတယ်အဲ့တော့လွတ်တော်တဲ့ရောက်တဲ့ဥယျာဉ်များတဲ့စံခံရေးပါတီရဲ့အင်အားနဲ့ကျမတို့ဒီကချင်ပြည်သူလူထုရဲ့အချို့ကိုလက်တွဲပြီးဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်အခုတော့ကျမတို့ပါတီကလည်းလွတ်တော်တဲ့အထူးသဖြင့်ပေါ့နော်ပြည်တော်ဆုလွတ်တော်မှာဆိုကျမတို့ပါတီကတယောက်မှမရောက်တော့ဘူးအဲ့တော့ကျမတို့ပါတီကလွတ်တော်ဆဲရောက်တည်ဖြစ်စေမရောက်တည်ဖြစ်စေကျမတို့ပြည်သူလူထုရဲ့အကျိုးကိုဆက်လက်ဆောင်ရွက်သွားဖို့လိုတယ်ကချင်ပြည်နယ်သူပြည်နယ်သားတွေရဲ့အကျိုးနောက်မှကချင်လူမျိုးတွေရဲ့အကျိုးကိစ္စတွေကိုကျမတို့ပြည်သူနဲ့လက်တွဲပြီးဆောင်ရွက်သွားဖို့လိုတယ်ဆိုတဲ့အခါမှာကျမတို့ပါတီကနေမှတည်တံ့ပေါ့နော်ကိုယ့်ရဲ့ပါတီမူဝါဒနဲ့ပဲကျမတို့ကိုယ့်ပြည်သူတွေနဲ့လက်တွဲဆောင်ရွက်သွားဖို့အစီအစဉ်ရှိတဲ့အတွက်ကျမတို့သူတို့နဲ့မဟာမိတ်အဖြစ်ကပြောချက်ချင်းဖြစ်ပါတယ်လွန်ခဲ့တဲ့ကာလတွေမှာလည်းကျမတို့မဟာမိတ်အဖြစ်ဆောင်ရွက်တဲ့အခါမှာအချို့တန်ခိုင်ရအဖွဲ့တွေနဲ့ကျမတို့အဆင်မပြေတာရှိတယ်အထူးသဖြင့်ပေါ့နော်အစိုးရဘိုင်းနေနဲ့ကျမတို့ပါတီအဆင်မပြေတာတွေရှိတယ်ပေါ့နော်အဲ့တော့မဟာမိတ်ဖြစ်နေတော့လည်းကျမတို့အားနာရတာတွေရှိတဲ့အခါကျတော့အခုတော့လွတ်လွတ်လပ်လပ်ကိုယ့်လူထုနဲ့လက်တွဲအလုံးလုံးချင်တဲ့အတွက်ကျမတို့ဒီမဟာမိတ်ကနေမှကျမတို့ဖြတ်သိမ်းခြင်းဖြစ်ပါလိမ့်ရှင
်။ဟုတ်ကဲ့ဒီမဟာမိတ်ငါးနှစ်တာကာလအတွင်းမှာရောဟို USDP နဲ့ပူးပေါင်းပြီးတော့ဒရွဲဘူတို့လေကချင်ပြည်နယ်ရေးကိုဘလောက်ထိဟိုဆောင်ရွက်နိုင်ခဲ့တယ်လို့ပြောနိုင်မလဲ။ဘလို့တွေပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပါလိမ့်ရှင်
။ကျမတို့ပါတီအနေနဲ့ပေါ့နော်။ပြည်သူလူတော်မှာကျမတယောက်တည်းရှိတယ်။အမျိုးသားလူတော်မှာတော့ပါတီဥက္ကဋ္ဌဦးခက်ထင်တာတယောက်တည်းရှိတယ်။အဲ့တော့ဒီတယောက်လောက်နဲ့တော့ကျမတို့ပြည်နယ်အတွက်ဥပမာပေါ့နော်ကျမတို့စစ်ပွဲတွေရပ်ဆိုင်မှုအတွက်ဆောင်ရွက်တဲ့အခါတွေရှိမယ်ပြီးလို့ရှိရင်ကျမတို့ကချင်လူမျိုးတွေရဲ့ခံတာနဲ့ပတ်သက်မှာဖွဲ့စည်းပုံအခြေခံခုံရုံးအထိကျမတို့ဒါ check and balance လုပ်ရတဲ့အစ္စရက်တွေမှာကျမတို့အစိုးရတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့လုပ်ငန်းရပ်တွေပေါ့နော်တက်မတော်နဲ့ပတ်သက်နေတဲ့လုပ်ငန်းရပ်တွေလုပ်တဲ့အခါမှာဒီလွတ်တော်အပိုင်းမှာရှိနေတဲ့ဒီစံခံရေးရဲ့အင်အားကိုကျမတို့ကြားယူခဲ့ပါတယ်နောက်မှတခြားကျမတို့ရဲ့စာပေကိစ္စရက်တွေနောက်မှကျမတို့ဒေသကိစ္စရက်တွေပေါ့နော်နောက်ပြည်သူလူထုရဲ့အရေးကိစ္စရက်တွေကိုလည်းလွတ်တော်မှာရှိတဲ့ဒီအခုဥရှင်မန်းရဲ့အဖွဲ့ပေါ့နော်စံခံရေးတော်တော်များများလေးတချို့အဖွဲ့တွေရဲ့ကျမတို့ထောက်ခံမှုရရှိတယ်သူတို့ရဲ့မဲရရှိတဲ့အတွက်ကျမတို့လုပ်ငန်းဆောင်ရွက်မှုမှာထိထိရောက်အောင်အောင်မြင်မြင်ရှိခဲ့ပါတယ်ကျမတို့လူမျိုးရေးနဲ့ပတ်သက်တဲ့မြေနေရာကိစ္စတွေပေါ့နော်အဲ့ဒါတွေအခုကျမတို့အောက်ခြေမှာကျမတို့လူမျိုးတွေနဲ့ပြန်ပြီးတော့ထိထိရောက်ပြန်ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုပါတယ်တချို့မူ policy တွေလည်းကျမတို့ဒီလွတ်တော်ပြင်ပမှာအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုပါတယ်အဲ့တော့ရှင်မဥဆောင်တဲ့တက္ကသိုလ်ပါတီအချို့ရဲ့ကုညီမှုနဲ့ကျမတို့ဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေကိုအခုတော့ကျမတို့လက်တွေ့အကောင့်ထဲပေါ်ဖို့ရှိပါတယ်ရှင်
ဒေါက်တာဘူတို့ပါတီအနေနဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့မဟာမိတ်အဖြစ်နဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေမှာကချင်ပြည်သူလူထုရဲ့သဘောထားရောဘယ်လိုများရှိပါလဲရှင
်ကချင်ပြည်သူလူထုကအရင်ကတည်းကနေကျမတို့ကိုတန့်ခိုင်ရင်းနဲ့လက်တွဲဖြုတ်ဖို့အတွက်ကျမတို့ကိုတိုက်တွန်းတာရှိပါတယ်ကျမတို့ပါတီဝင်တွေကလည်းလက်တွဲဖြုတ်ဖို့တိုက်တွန်းတာရှိပါတယ်အဲ့တော့ကျမတို့ကိုယ်တိုင်လည်းကိုယ့်ပါတီနဲ့ဒီပြည်သူလူထုနဲ့အတူသွားချင်ပါတယ်ဒါပေမဲ့ကျမတို့ကလွန်ခဲ့တဲ့9နှစ်တာကာလမှာလွတ်တော်မှာကျမတို့အလုပ်လုပ်တဲ့အခါမှာကျမတို့အကြောင်းကြောင်းပေါ့နော်အကူအညီပေးခဲ့တဲ့သူတွေကိုကျမတို့ကမျက်နှာထောက်ထားပြီးမှကျမတို့ကဒီအချိန်ထိကျမတို့အတူတူဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ်အခုတော့ကျမတို့လည်းမျက်နှာထောက်ထားစရာလည်းမရှိတော့ဘူးလို့မြင်တဲ့အတွက်ကျမတို့ပြည်သူလူထုရဲ့မျက်နှာကိုပဲကျမတို့ထောက်ထားဖို့လိုတယ်လို့ကျမတို့ပြန်လည်သုံးသပ်ပြီးဆုံးဖြတ်ခြင်းဖြစ်ပါတယ်ရှင့်
ဟုတ်ကဲ့ကချင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်ရှင်ဟိုကချင်ပြည်နယ်ကလက်ရှိအခြေအနေဆိုရင်ဒေါက်တာဘူဘယ်လိုများပြောနိုင်မလဲရှင
်အဲကချင်ပြည်နယ်မှာတော့အဓိကတော့ရင်းချမ်းရေးပေါ့နော်ရင်းချမ်းရေးမှာကြည့်မယ်ဆိုရင်လည်းအခုအခြေအနေကတော့စက်ပြည်တိုက်ပွဲတွေဖြစ်ပွားနေတယ်ပေါ့နော်တိုက်ပွဲတွေဖြစ်ပွားနေတဲ့အနေအထားရှိတယ်အဲ့တော့လွန်ခဲ့တဲ့လေးနှစ်ကျော်အခုဆို9နှစ်ကာလနီးပါးဖြစ်လာတဲ့ဒုက္ခတွေတွေလည်းအခုထိနေရထမ်းမပြနိုင်ဘူးပေါ့နော်။နောက်ပြီးမှကျတော်တို့ကချင်လူမျိုးတွေရဲ့ခြေနေရာဆိုလို့ရှိရင်လည်းဘာမှဆုံးဖြတ်သုံးသပ်လို့မရသေးဘူး။ကျမတို့ကလူထုထဲမှာလည်းကျမတို့ချပြရမယ့်လုပ်ငန်းစဉ်တွေအများကြီးရှိတယ်။တချို့လူထုကလည်းဖက်ဒရယ်လို့ပြောရတယ်။တချို့ကလည်းလုံးဝလွတ်လပ်ရေးကိုသွားချင်တယ်ဆိုတဲ့အနေအထားကိုပြန်လည်ညှိနှိုင်းဖို့လိုအပ်တယ်။နောက်မှကျတော်တို့ထဲမှာလူမျိုးစု ေးနဲ့လည်းစီလုံးညီညွတ်မှုတော်တော်အတန်လေးကျမတို့အဲကွဲပြားနေတာကိုရှိတွေ့ရရှိတွေ့ရှိရတဲ့အတွက်ကျမတို့ဒီစီလုံးညီညွတ်ရေးကိုပြန်ပြီးတည်ဆောက်ဖို့လိုတယ်အနာဂတ်မှာဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့အတွက်ဘလူးနီးနဲ့ကျမတို့သွားမယ်ဆိုတာကျမတို့လူထုတွေမှာစီစီလုံးလုံးညီညီညွတ်ညွတ်နဲ့တိုင်ပင်ဖို့လိုတယ်နောက်မှကချင်ပြည်နယ်မှာကချင်နေပဲနေတာမဟုတ်ဘူးပြည်နယ်သားတွေဖြစ်တဲ့ကျမတို့ဇာတ်နဲ့တိုင်းရင်းသားတွေတိုင်းသားမဟုတ်တဲ့ကျမတို့နိုင်ငံသားတွေအားလုံးကျမတို့ပြည်နယ်တိုးတက်ဖို့အရေးဘလူးဝိုင်းပြီးအဲညီညီညွတ်နဲ့စုပေါင်းလုပ်ကင်ကြမယ်ဆိုတာကျမတို့အခြေရှာပြီးမှကျမတို့ပြန်လည်တုံးတိုက်ရမယ်ကျမတို့အလေအမြန်ဒီကိစ္စတွေစစ်စစ်လုံးနဲ့ဆောင်ရွက်ဖို့လိုနေတယ်ဆိုတဲ့အခြေအနေရှိပါတယ်ရှင
်အခုဆိုရတဲ့လက်ထက်မှာငင်းချမ်းရေးလမ်းစာတွေများဟိုမြင်ရပြီလို့ပြောနိုင်မလားရှင်ကချင်ပြည်နယ်ငင်းချမ်းရေးအတွက်ကဘာတွေလိုအပ်မယ်လို့တော်တော်ဘူးမြင်ပါလဲရှင်
ခုဆိုရတဲ့လက်ထက်မှာတော့ငင်းချမ်းရေးလမ်းစာကတော့ကျမတို့ဒီငင်းချမ်းရေးကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့စကားအပေါ်မှာပဲကျမတို့ကပြောလင့်နေတာဖြစ်ပါတယ်လက်တွေ့လုပ်ငန်းစဉ်တော့ဒါအဆိုရကနေမှမစသေးတာကိုတွေ့ရှိရပါတယ်တို့ဒီရက်ပေါင်းတရာပြည့်လာတဲ့အခါဘယ်လိုဆောင်ရွက်လာမယ်ဆိုတာကျမတို့ဆက်ပြီးစောင့်ကြည့်ဦးမှာဖြစ်ပါတယ်အဲ့တော့ဒီငင်းချမ်းရေးလုပ်တဲ့လုပ်ငန်းစဉ်မှာတော့ကျမတို့ကအခုလက်နဲ့တိုက်နေတာအကြီးကဖြစ်နေပါတယ်တမတော်နဲ့ဒီလည်းနဲ့ကန်တိုင်းရင်းသားပေါ့နော်အဓိကဒီအပြစ်ခရက်ဆဲသွားဖို့အရေးကြီးပါတယ်အဲ့တော့ဒီလိုအပြစ်ခရက်ဆဲသွားဖို့အတွက်အဖြေရှာဖို့လိုပါတယ်ဒီကနေ့တိုက်နေတာဘာကြီးကြောက်ဖြစ်တယ်ဆိုတာကိုကျမတို့ကတမတော်ဘက်ကရောကျမတို့လည်းနဲ့ကန်တိုင်းရင်းသားဘက်ကရောအဖြေရှာပြီးမှဒီတိုက်ပွဲတွေအ мян ရက်ဖို့ပေါ့နော်အဲဒီလည်းနဲ့ကန်တိုက်ခတ်နေတာတွေကိုအ мян ရက်ပြီးမှကျမတို့အဲဂျာနဲ့ကိစ္စရက်တွေနိုင်ငံရေးအရာစပွဲပေါ်မှာအဖြေရှာဖို့ဖြစ်ပါတယ်အဲ့တော့ကျမတို့တက်လာတဲ့အစိုးရလည်းပဲဒီတမတော်နဲ့ပူပေါင်းညှိနှိုင်းပြီးမှဘာကြောက်ဒီလိုမျိုးတွေဆက်ဖြစ်နေကြလဲဆိုတာအဖြေရှာဖို့လိုတယ်လို့တစ်ဖက်ကလည်းငင်းချမ်းရေးဆောင်ရွက်နေတဲ့အကျိုးဆောင်တွေနောက်မှတစ်ဖက်ကတိုင်းသားလက်နဲ့ကန်ခေါင်းဆောင်တွေကလည်းဒီကိစ္စကိုချက်ထဲဝင်အဖြေရှာဖို့လိုပါတယ်ဒီလိုသာဆက်ပြီးလုပ်မယ်ဆိုလို့ရှိရင်ကျမတို့ပြည်သူတွေကအဖြစ်ဖြစ်ပုံမှဆင်းရဲတွင်းနဲ့မှာဒုက္ခတွေပုံများလာမှာဖြစ်တဲ့အတွက်ဒီလက်ရှိအစိုးရသစ်တမတော်လက်နဲ့ကန်တိုင်းရင်းသားခေါင်းဆောင်တွေအားလုံးကဆိုလို့ရှိရင်ဒီကိစ္စကိုချက်ထဲဝင်ပေါ့နော်အဖြေရှာပေးဖို့လိုအပ်တယ်လို့ကျမတို့ကဒီလိုပဲမြင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုဖြစ်ကြပြတာဆင်မတော်တွဲဘူးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်